ဆိုလက်ရှိလောက်ခလာစာတိုးမြင့်ရေးနဲ့ပတ်သက်ပြီးတော့စက်ယုံတော်တော်များများကအခုဒီအလုသမားတွေကဆန္ဒပြတောင်းဆိုနေရရှိပါတယ်ဆိုဒီအခြေအနေတွေကိုအလုသမားဝန်ကြီးဌာနကဘလို့ဖြေရှင်းပေးဖို့စီစဉ်နေရရှိပါလဲရှင့
်ကျမတို့ဝန်ကြီးဌာနမှာဌာနကြီး၅ခုရှိတဲ့အထဲမှာအလုယုံနဲ့အလုသမားစစ်ဆေးရေးဥပဒေဌာနဆိုတဲ့ဟိုညချင်းမှုချုပ်ဦးချိန်ကောင်းဆောင်ရဲ့ဖွဲ့ကညချင်းမှုချုပ်ကရန်ရုံနေပြည်တော်မှာမထိုင်မဲနဲ့ရန်ကုန်မှာရုံးထိုင်ပြီးတော့ဒီကြေညာတွေကိုဖြေရှင်းပေးနေပါတယ်အဲအခုလက်ရှိအခြေအနေမှာတော့ဟိုအနေဆုံးခချင်းဝင်ဆိုတဲ့ဥပဒေတစ်ခုကိုတော့ပြုတ်နေတယ်ပေါ့နော်ဟိုသမိုင်းရဲ့ကြော်ညာပြီးသွားပြီဒါပေမဲ့ဟိုတဏ္ဍတရားမှာရှိနေတဲ့တနိုင်ငံလုံးတိုင်းတာနဲ့တပြင်းညီတတ်မှတ်မှာဆိုတော့အခုတော့စီးဝေးတွေဟိုတွဲဆုံမွဲတွေလုပ်နေတယ
်ဟုတ်ကဲ့ဆိုတော့အခုဒီအလုသမားတွေနဲ့ဖြစ်နေတဲ့ပြဿနာပေါ့လေပြေလည်အောင်လို့ဘယ်လိုဖြေရှင်းရင်ပြေလည်နိုင်မယ်လို့ထင်ပါတယ်လဲအလုရှင်နဲ့အလုသမားကြမှာဟုတ်ကဲ
့ကျွန်မတို့လေဟိုနိုင်ငံတကာကနေအခုလက်ရှိအာဆီယံဆန္ဒရှိနေတဲ့ဥပဒေတွေရောကိုအောင်လေးလာပြီးပြီကဲဥပမာအထက်ကျုံစက်ရုံနဲ့ပတ်သက်တယ်ဆိုရင်အထက်ကျုံစက်ရုံများအနေထားနဲ့တင်းဖွဲ့စည်းဖွဲ့တယ်သူတို့ထဲကျုပ်စိတ်ရုံတွေကိုအကုန်လုံးလုပ်ငန်းရှင်တွေအကုန်ပေါင်းပြီးဆွေးနွေးခိုင်းအဲတိုင်းသာတိပေးနိုင်တယ်လေလုပ်ငန်းတူရလေးတွေကိုစုပြီးတော့ဒါမှန်တာပြောရင်ဖြစ်တတ်တဲ့အနည်းဆုံးခကြေးငွေတစ်ခုတတ်မှတ်ရလောက်အောင်တော့ကျွန်မတို့ဝန်ကြီးဌာနအနေနဲ့ကြိုးစားနေပါတယ်ရှင့
်ဒါပေမဲ့မြန်မာနိုင်ငံကဒီအာဆီယံနိုင်ငံတွေထဲမှာလုခလစာအနည်းဆုံးအလုသမားလုခအလစာအနည်းဆုံးနိုင်ငံဖြစ်နေပါတယ်ဥပမာပြီးခဲ့တဲ့သတင်းပတ်တွေတည်းကဆိုရင်လည်းဘင်္ဂလားဒေ့ရှ်နိုင်ငံမှာအလုသမားတွေကဒီဒေါ်လာ100အထိတိုးပေးဖို့တောင်းနေဒါပေမဲ့ဒီဘင်္ဂလားဒေ့ရှ်အစိုးရကနေပြီးတော့68ဒေါ်လာအထိပေါ့လေသူတို့တိုးပေးမယ်ဆိုပြီးကြေညာထားတာရှိတယ်ဆိုတော့ဒီလိုအခြေအနေတွေနဲ့နှိုင်းယှဉ်သုံးသပ်ပြီးတော့မြန်မာနိုင်ငံကိုဘယ်လိုမျိုးဒီအလုသမားပြဿနာတွေပြေလည်အောင်ဖြေရှင်းပေးဖို့စီစဉ်နေရရှိပါသလဲဘယ်လိုသုံးသပ်တာရှိသပါသလဲနောက်တစ်ခုကဒီအလုသမားအခွင့်အရေးဆုံးရှုံးမှုတွေကလည်းအာဆီယံနိုင်ငံတွေထက်ဆိုင်မြန်မာနိုင်ငံမှာလည်းတော်တော်အခြေအနေဆိုးနေပါတယ်ဒီဟာတွေနဲ့ပတ်သက်ပြီးတော့ဝန်ကြီးဌာနဘယ်လိုသုံးသပ်ပါလဲရှင်
အဲ့မှာသူတို့ကအခွင့်အရေးနည်းတယ်လို့ဟိုပြောဆိုကြတယ်အဲကျမတို့ပဲကြတော့လေအခုဘလို့ဖြစ်နေလဲဆိုတော့ဟိုအလုပ်သမားနဲ့အလုပ်ရှင်မှာမူလတုန်းကတော့ဒီမဲ့တဲ့အနေထားနဲ့လုပ်ငန်းဝင်ကိုဝင်ကြတယ်ပေါ့အတိကအလုပ်ရှင်နဲ့အလုပ်သမားပထမဆုံးသဘောတူညီချက်စာချုပ်ကလေးတော့ဥရိယာချုပ်ကိုချုပ်ရမယ်ချုပ်ပြီးပြင်မဲ့ပြီးကမှသူတို့လိုအပ်တဲ့ငွေကြေးကိုဥပမာထပ်တိုးတောင်းခံရင်လည်းဆိုရင်သူပဲနဲ့ပဲကာလပဲချိန်ထိကန့်သက်ချက်ရှိမယ်မရှိဘူးပြင်မဲ့တဲ့စာချုပ်ကိုအလုပ်ရှင်နဲ့အလုပ်သမားဟိုသဘောတူညီချက်စာချုပ်မရှိခဲ့တဲ့အခါကျတော့အလုပ်သမားကလည်းသူခွင့်ရနေတယ်ဆိုအတင်းတောင်းတယ်လုပ်ငန်းရှင်ကလည်းသူလည်းပေးနေတယ်တိုင်မျိုးမျိုးနဲ့တော့ပေးတယ်ပေါ့တိုင်ဆိုတာတလူကဟိုဥပမာ overtime ကြီးတွေနော်နောက်ပြီးကျတော့ဟိုချိန်မိုကြီးတွေနောက်သူရဲ့ ferry ကဘာတွေ plus သေးတယ်အခုတော့လုံးချိန်၈နာရီအတွင်းမှာနည်းဆုံးခချင်းဝင်တစ်ခုကဘယ်လောက်ထိရှိရမယ်လို့ပြန်ရမ်းလိုက်ရင်တော့ဒီဥပဒေကမှန်တာပြောရင်လုံးချိန်ရောအလုပ်သမားရောလိုက်နာနိုင်မယ်ဆိုသိကောင်းမယ
်ဟုတ်ကဲ့ဒါဆိုရင်ဒီစက်ယုံစီကံချိုးဖောက်နေတဲ့စက်ယုံအလုပ်ယုံတွေကိုအလုပ်သမားဝန်ကြီးဌာနဝင်ပြီးတော့စစ်ဆေးတာတွေရှိပါသလားရှိတယ်ဆိုရင်တွေ့ရတယ်ဆိုရင်ရောဘလို့အေးအေးယူပေးနေတာမျိုးရှိပါလဲရှင
်။အရင်ဖြစ်ပါတယ်။ကျမတို့လို့ဥပမာ overtime မရှင်းရလို့တတ်မှတ်ထားလို့ဖြစ်ထားရင်လေအချိန်ယူ warning ပေးတယ်နှစ်ချိန် warning ပေးတယ်သုံးနေဆိုရင်တရားစွဲတော့မယ်ဆိုတာဒီပေးတယ်။တကယ်လို့လည်းသူတို့လည်းပြောကြပါတယ်အလုပ်သမားတွေကလေ overtime ကိုပို့ပြီးတော့လုပ်နေရတယ်ဆိုတယ်လီဖုန်းနဲ့လည်းညွှန်ကြားစီကိုကျမတို့အလုပ်သမားဟိုစစ်ဆေးအဖွဲ့စီကိုတယ်လီဖုန်းနဲ့တိုင်ရတယ်။ကျမတို့ချက်ချင်းသွားဖြစ်တယ်ဒီတွေ့ရတဲ့တပြိုင်နဲ့ဝန်ခံကတိလက်မှတ်ထိုးခိုင်းလိုက်တယ်။နောက်ဒီချိန်မကျူးလွန်ရ။ပထမတော့ warning တော့မပေးတာပေါ့။ဒုတိယချိန်တတိယချိန်နဲ့ဖြစ်ပေါ်တရားစွဲမဲ့အချိန်ကြီးရောက်လာကြတယ်။ရောက်လာတဲ့အချိန်မှာအလို့ရှင်ဘက်ကလည်းပြန်လျှော့သွားတယ်။တခုတော့ရှိပါတယ်။အလို့ရှင်နဲ့အလို့သမားဆိုတာနမူနာတစ်ခုပြောရင်တော့ဆွဲတော့ရက်ပဲ။သူကညီမနေတော့ဒီကပြဿနာမရှိဘူး။အလို့ရှင်ဘက်ကလည်းကြည့်ပါတယ်။အလို့သမားဘက်ကလည်းအဓိကကြည့်ပါတယ်။စာဝန်ကြီးဖြေလည်ဖို့အချိန်ကကြတဲ့လစာပေးနိုင်မှုကဒီဥဒီထွက်လာရင်တော့ပိုကောင်းပါတယ်။
ဟုတ်ကဲ့ရှင်ဆိုတော့ဒီအလုရှင်အလုသမားပြက်တနာတွေကအခုဖြစ်နေတာဘာကြောင့်လို့သုံးသက်ပါလဲဘလို့အခြေအနေကအဓိကဖြစ်နေရပါလဲရှင
်ဟဲ့အဓိကကတော့မှန်တာပြောရင်ဘယ်သူပဲဖြစ်ဖြစ်ပေါ့နော်အလုံးကဟိုအတိုင်းအတာတစ်ခုထိပြည်နယ်ချင်းနဲ့ဆန္ဒတွေရှိကြပါတယ်သူတို့လည်းလုံအားမှန်ပေးမယ်သူတို့လည်းလားကမှန်ပေးမယ်ဆိုရင်ဟိုအနေထားတော့ပြည်လဲသွားပြီပဲဟိုဒါကတော့ကျမအမြင်ပေါ့ကျမကလုပ်ငန်းရှင်တယောက်လည်းဖြစ်ခဲ့ဘူးလေဒါမှန်တာပြောပြရင်အလုံမဘောကနေအချိန်ကစတဲ့တယ်အလုရှင်ဖြစ်တယ်အလုရှင်ကနေဒီနေ့အုပ်ချုပ်ရေးရောက်တာကျမကနှစ်ဦးနှစ်ဖက်အမြင်ကြည့်ပါတယ်နှစ်ဖက်ဝင်းဝင်းကိုလေးစင်းစားတဲ့အခါမှာအလုရှင်ရောအလုသမားရောဟာတဦးနဲ့တဦးဖွင့်လင်းပြန်လာဆိုတာစကားပြောကြမယ်တူတူတူဆက်ဆံကြမယ်အတ္တပရပြမယ်ဆိုအကုန်လုံးပြည်လဲပါတယ်
ဟုတ်ကဲ့ဆိုနိုင်ငံတော်သမားကြီးကလည်းပြောထားပါတယ်အလုသမားလယ်သမားစီးရဲမွေးတည်မှုရှော့ချရေးအစီအစဉ်နဲ့လုပ်နေရရှိသလိုအခုအလုသမားဝန်ကြီးဌာနဆိုရင်လည်းအလုရှင်နဲ့အလုသမားတွေကြားမှာဒီလုခလာစာတတ်မှတ်ရေးပြီးတော့ဆိုပြီးတော့ဆောင်ရွက်နေရရှိပါတယ်အဲ့ဒါဘယ်အတိုင်းတာထိရောက်နေပါပြီလဲဘယ်တော့လောက်တတ်မှတ်မှဖြစ်မယ်ထင်ပါလဲရှင်
အ အခုတော့တိုင်းနဲ့ပြည်နယ်တွေဆင်းနေပါပြီဒီနေ့ဆိုရန်ကုန်မှာဆိုရင်လူ့သမားခြေကံအဖွဲ့အစည်းကိုလည်းတည်တံ့တွေ့ပါအလုံးမားရဖြစ်လို့တဲ့ဆန္ဒကိုအခုစီးရင်ကောက်ယူနေပါတယ်ထို့တူပဲအလုံးရှင်တွေတည်တံ့တွေ့ပါတယ်အလုံးရှင်တွေဖြစ်လို့တဲ့ဆန္ဒကိုလည်းကောက်ယူနေပါတယ်ဘယ်လိုခေါ်ရမလဲလောကလစာကိုတို့ကတတ်မှတ်ပေးခြင်းပါတယ်နိုင်ငံတော်ကအနေထားကလည်းအခြေခံဝန်ထမ်းတယောက်လစာဘယ်လောက်ထိရှိနေတယ်တို့လည်းသိပါတယ်ဒါပေမဲ့အလုံးရှင်အလုံးမားပြဿနာထဲမှာနိုင်ငံတော်ကတတ်မှတ်ပေးတယ်ဟောဖြစ်မတယ်လားအဲစဉ်းစားစရာအစိုးရရဲ့အနေထားဟိုပြောင်းတို့နိုင်ငံတော်အဖွဲ့အစည်းအနေထားကတော့ဟိုဖြစ်နိုင်ခြေရှိဆုံးကိုအနည်းဆက်ဆုံးကိုဆွဲပြီးနှုံးနှစ်ဖက်ပြေးလဲဖို့လုပ်ပေးမှလေ
ဟုတ်ကဲ့ဒေါ်ဝင်းမထွန်ကျေးဇူးအများကြီးတင်ပါတယ်ရှင်